ြန်မာနိုင်ငံမှာလူတိုင်းစိတ်ဝင်စားနေတဲ့လက်ပတောင်တောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်ပြီးအစိုးရခန့်အပ်ထားတဲ့စုံစမ်းရေးကော်မရှင်ကအစီရင်ခံစာအခုပေါ်ထွက်လာတဲ့အခါမှာနောက်ဆုံးရေးထားတာကတော့ကျွန်တော်နည်းနည်းဖတ်ပြရမယ်ဆိုရင်စီမံကိန်းအားနည်းချက်များရှိတော်လဲထိုအားနည်းချက်တို့သည်ပြင်ဆင်ဆောင်ရွက်နိုင်သည့်ကိစ္စရပ်များဖြစ်ပါသည်ထို့ကြောင့်စီးပွားရေးလူမှုရေးပတ်ဝန်းကျင်ထိမ့်သိမ်းရေးနိုင်ငံတကာဆက်ဆံရေးစုဆောင်ပေါင်းစုံမှခြုံငုံစဉ်းစားပြီးပြုပြင်ရန်အကြံပြုချက်များကိုဆောင်ရွက်စီလျက်လက်ပတောင်တောင်ကျင်းဒီစီမံကိန်းကိုဆက်လက်ဆောင်ရွက်စေသင့်ပါကြောင်းလို့ရေးထားပါတယ်ခင်ဗျာ။ဆိုဒီစီမံကိန်းရဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့ပထမဆုံးဒီအရေးမှာဆန္ဒပြသူတွေဘက်ကတက်တက်ကြွကြပါဝင်ခဲ့တဲ့လှုပ်ရှားသူကိုဟန်ဝင်းအောင်ရဲ့သဘောထားကိုသိကြပါတယ်ခင်ဗျာ
။အဲကျွန်တော်တို့အနေနဲ့လက်ပတောင်ကျင်းဒီစီမံကိန်းလုံးဝရပ်ဆိုင်းရတာတောင်းဆိုထားမှာပါ။ဘာလို့လဲဆိုတော့စီမံကိန်းကအားနည်းချက်များရှိတယ်လို့ပြင်ဆင်ဆောင်ရွက်ရဆိုတဲ့တိစ္ဆာမှာဒီကိစ္စတော့ဆိုတော့ရှုရပေါင်းတော့အငြင်းကြီးတွေဖြစ်တာရှိပါတယ်။ဒေတာနဲ့ပြည်သူတွေအနေနဲ့တော့ဘယ်လိုဖြစ်ဆိုလဲ။ရာမီဆိုတာကဘယ်လိုလဲ။အခြေခံတော့မဟုတ်သေးနဲ့။ဒီဘွားတော်နဲ့ချင်းချင်းဆောင်ဆောင်ရေးအငြင်းကြီးဒီလိုကိုဒီကြည့်ကြည့်ဖို့တော့မဖြစ်ဆိုင်ရတဲ့အငြင်းတွေကစတဲ့အခြေခံပြီးတော့ဖြစ်သွားတာလည်းပြဿနာဖြစ်တဲ့အတွက်ဒီစနေတဲ့လေတော့ချက်သေးလေးကိုဒီလိုအငြင်းကြီးကိုဆက်တောင်းဆိုနေတဲ့ဆက်ရဲကော်ရှင်ရဲ့ဒီပြဿနာချင်းနဲ့ပတ်သက်ပြီးတရားဖြန်လေးခံချက်ကတိုးရနေပါတယ်။
ဆရာမင်းတဲ့ညီညာကတော့အလွတ်သတင်းစာဆရာတူဖြစ်ပါတယ်မင်းတဲ့ညီညာရဲ့သဘောထားလည်းဖြည့်ပြစေခင်ဗျာ
ဒီအားလည်းတည်းရှိရတဲ့ဒီလိုရောင်းဖြစ်လို့မဆိုတော့တော့ကျွန်တော်တို့ရှိလာမယ့်အကျိုးချက်ကကျွန်တော်တို့အားရတယ်တော့မရှိသေးပါဘူးခင်ဗျာဒါပေမဲ့ဒီအချိန်လေးရဲ့ဆန္ဒရေးတော့ပါဒေတာအကြည့်ကြီးရဲ့လက်ရှိခံစားနေရသည့်အပေါ်မှာကျွန်တော်တို့ကျင့်နေပြတဲ့အခြေအနေထားမျိုးတွေကျွန်တော်တို့မတွေ့ရဘူးခင်ဗျာ
လက်ရှိဒေသခံတွေခံစားနေရတဲ့ကိစ္စနဲ့အဓိကထားပြီးတော့ဆရာတို့ကပြောကြတာပေါ့လေအဲ့ဒီခံစားနေရချက်ကိုကျင့်နှက်အောင်ပြုပြင်ပြင်ဆင်ပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်ဆိုပြီးတော့ရေးထားပါတယ်သူက condition နဲ့ထားတာဖြစ်တယ်အဲ့လိုပြုပြင်ဆောင်ရွက်ပေးမယ်ဆိုရင်တော့လက်မခံနိုင်ဘူးလားခင်ဗျာကိုဟောင်းဝင်းအောင
်ဘယ်လိုပြုပြင်ဆောင်ရွက်ပေးမယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးရမှာပါဒါမဲ့ဒီချက်က29ရက်စက္ကန့်မှာအကျဉ်းချုပ်ခွဲခဲ့တဲ့သူတွေကိုပုံမှန်ဆုံးတရားမှုတွေကရုံးဆောင်ရွက်ပေးမယ်လို့လည်းဒါမဲ့ဒီချက်ကဥပဒေကောင်းမှုနဲ့ဝန်ထမ်းတွေလောက်ထားတဲ့ပုံမှန်ရမှုရှိတဲ့ကိစ္စကိုစနေကော်မရှင်ရဲ့မျှော်လင့်တာပြုလုပ်ရတဲ့အခြေအနေဒီကတည်းကတည်တူတူတွေကိုတည်ရလို့နံပါတ်၃ဆိုတော့ဒီတော့တည်တူတူတွေကိုတိုင်းရိုက်တွန်းဆုံဆွေးနွေးမှုတွေနဲ့စတင်အဖြေရှာဖို့လိုရတယ်။အဲ့လိုအဖြေရှာတဲ့ရတဲ့အခြေအနေပေါ်မှာမှပါစီမံကိန်းဆက်နဲ့ဆောင်ရွက်တဲ့ဆောင်ရွက်မှုကိုဆွေးနွေးဆုံးဖြတ်ရမှာပါ
။အခုအဲ့ဒီသူတို့အစီရင်ခံစာမှလည်းတရားဥပဒေစိုးမိုးရေးဥပဒေနဲ့အညီဆောင်ရွက်ဖို့လိုရဲဆိုတာပြောထားပါတယ်။နောက်ပြီးပွင့်လင်းမြင်သာမှုမရှိခြင်းဟာအဓိကအားနည်းချက်ဖြစ်တယ်ပွင့်လင်းမြင်သာမှုရှိရမယ်ဒေသခံပြည်သူတွေနဲ့တိုက်ရိုက်ထိတွေ့ဆွေးနွေးရမယ်လို့တော့သူတို့ဆိုထားပါတယ်ခင်ဗျာဆိုတော့ဒါတွေကိုအတိအကျဆောင်ရွက်မယ်အစိုးရခန်းစားပါအတိုင်းဆောင်ရွက်မယ်ဆိုရင်လက်ခံနိုင်တဲ့အနေအထားရှိရဆိုတဲ့သဘောတော့ခင်ဗျာ
ပြောရရင်ဆောင်ရွက်ရှိရမယ်ဖော်ရခါမှာဒီဘက်ကိုစိုးမိုးတာလေးဆိုတာကိုယ်တိုင်ကျွန်တော်ကိုရှင်ရဲ့အစိုးရခန်းစားပြဿနာရှိနေပါတယ်ဘာတရားလဲလဲဆက်မှဆက်ပြောင်းလာလို့လည်းဆိုတော့စင်စရဲကိုရှင်ရဲ့အစိုးရခန်းစားဟာဒီဘက်ကနေလည်းကာလေရာမီရဲ့ပြည်သူကိုခံနာပြီးချုပ်ချယ်လို့ကြားထဲလာတဲ့အကြံပေးချက်ဖြစ်တယ်ဆိုတာကိုလည်းသူရဲ့တရားဥပဒေစိုးမိုးရှုမှတ်ဆိုတာကိုနေနေထုတ်ပြတာတစ်ချက်ရှိပါတယ်။အနောက်ဘက်ကကိုယ်ရင်းမြန်မာမှုဆိုတဲ့ပြဿနာမှာကျန်တဲ့ကော်မရှင်ဆက်ချောက်တဲ့မှာပါတယ်။ဒီတော့ကျွန်တော်ဥပဒေထိုးကိုလည်းကော်မရှင်ရဲ့အစီအစဉ်မှာပုံပြမှုဆိုတာကိုတော့ဒီနေ့တောင်းဆိုတာကသူသိတာပါ။သူကလည်းတော့သိရှိတဲ့ဒေတာလေးမရှိတော့ဘူး။
ဟုတ်ကဲ့ဒါမဲ့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုယ်တိုင်အဲ့ဒီဒေသကိုလာပြီးရောဒေသခံတွေနဲ့လာတွေ့တယ်ဆိုတာကျွန်တော်သိရပါတယ်အဲ့ဒါရောခင်ဗျာ
စစ်တရားမထုတ်စမြစ်တရားတစ်ခါလောက်ခဲ့ဘူးပါလေဒီနောက်ပိုင်းမှာလည်းဘယ်ရောက်ရှိဘူးတော့
မနေ့ပြန်လာထက်လာမယ်ဆိုတဲ့သတင်းတွေကတော့ကြားနေရပါတယ်အဲ့
ဒါကကျွန်တော်တို့ဒေသမှာသူတောင်းဆိုရှိနေပါတယ်ဒေသခံတွေကတောင်းချမှုကိုယ်ယူဆွေးမှုအတိအကျရှိကြတယ်လေဒီကိစ္စကလူတွေတိတ်ဆိတ်ဆွေးနွေးနေဆိုတဲ့အချက်တွေတော့ရှိပါတယ်ဒေသခံတွေကလည်းတိတ်ဆိတ်နေဆိုရင်တော့မှဒီကောင်မရှိတာကျော်တူရဲ့အရှင်ခေတာမှာဆက်လုပ်နေဆိုတဲ့ဟာမျိုးအကျံပေးချက်တွေကမ္ဘာ့ကော်မတီကဖွဲ့စည်းပြီးတော့ဒေသခံတွေလာကြည့်မယ်ဆိုရင်ဆက်လုပ်ကော်မတီရဲ့စိတ်ဓာတ်ချက်နဲ့အကျံပေးချက်ကိုခက်ခဲစေဖို့ကလာပြီးတော့ကောင်းချတဲ့တင်မလို့ပြည့်ရဲ့အရှိတော်ကတက်ရောက်သွားပါလိမ့်မယ်။ဒါကြောင့်အရှင်ခေတာခုပေါ်ခင်ပါလေသူ့အနေနဲ့ကျေမှုရှိမှုနဲ့ဒီကောင်တွေတည်တူတူနဲ့တွဲဆောင်ရရမယ်ဆိုရင်ဒီချီမီဆက်ပေါ်မျိုးကောင်းမွန်တဲ့တည်တူတူပျော်ရွှင်ရမယ့်အခြေအနေမျိုးဖြစ်မှာပါ။ခုတော့ချိန်ပေါင်းနေပါပြီ။
ဟုတ်ကဲ့နောက်ဆရာမင်းထက်ညီညံကိုပြန်ပေးကြည့်ပါရဲခုနကပြောတဲ့အစီရင်ခံစာထဲမှာတရားဥပဒေစိုးမိုးရေးနောက်ပြီးတော့ပွင့်လင်းမြင်သာမှုစီဖို့အရေးဒေသခံပြည်သူတွေရဲ့သဘောတိုင်းသူတို့နဲ့ထိတွေ့ဆက်ဆံရေးဆိုတာတွေကို ထောက်ခံတင်ပြထားတာတွေ့ရပါတယ်ဒီအချက်တွေကိုသာအမှန်တကယ်ဆောင်ရွက်နိုင်မယ်ဆိုရင်တော့ဒီစီမံကိန်းဆက်လက်လှုပ်ဆောင်ရေးဆိုတာကိုကျွန်တော်တို့လက်ခံသင့်ပါခင်ဗျာ
တခုခုဖြစ်ပြီးကြော်ရလာအခုလည်းဆရာမျိုးတွေအဲ့တကယ်ကိုစီမံရှိရှိနဲ့အစောပိုင်းကကျွန်တော်တို့တင်ပြထားတာပါနောက်ချက်ကကျွန်တော်တို့ဒီစီမံကိန်းညီမကကျွန်တော်တရုတ်နိုင်ငံနဲ့အထူးပြုပါဒီကျွန်တော်ဆက်ဆံရေးနိုင်ငံဆက်ဆံရေးကြားမှာဆိုလို့ဆိုတာမျိုးကြီးခါတယ်အဲ့ဒါတော့ဒါကတော့ဒီချက်ပါလေအဓိကတော့ကျွန်တော်ဒီလူဌာနကိုပဲကျွန်တော်တို့ကဦးစားပေးတဲ့လေလာဒီဒေတာရဲ့လာကျွန်တော်ဒေတာကလည်းဌာနဦးစားနဲ့ဦးစားပေးနေတယ်လို့ကျွန်တော်တို့မြင်ပါတယ
်ကီသူရဲ့အကျိုးနဲ့ပတ်သက်ပြီးတော့သူတို့ကကြေးရွာတွေကိုဆင်းပြီးတော့မေးတယ်နောက်ပြီးဥမာပြန်ဝဲမေးကြေးရွာကလူတွေရွာသစ်ကိုပြောင်းသွားတယ်အဲ့ဒီမှာအင်အား၄မျိုးလေးစားဆောက်ပြီးတော့ပေးထားတယ်အဲ့ဒီမှာဝဲမေးကြေးရွာမှာတော့ဆင်းရဲနံပါတ်လို့တဲအင်းနဲ့နေခဲ့ရတဲ့လူတွေကတော့အဲ့ဒါထက်ပူကောင်းတဲ့စစ်သားအိမ်နဲ့နေရတာကိုသူတို့ကျင့်တတ်မှုရှိရဲ့ဒါပေမဲ့ဝဲမေးကြီးရွာမှာငွေကြီးချောင်လဲတဲ့လူတွေကပူကောင်းတဲ့အိမ်တွေနေခဲ့ရပြီးတော့ရွာသစ်မှာအိမ်နှိမ့်သွားတဲ့ဆိုရသူကဒါလူတွေရဲ့အမျိုးမျိုးသဘောထားကိုလည်းပြထားတာတွေ့ရပါတယ်ဆိုတော့ဆင်းရဲသားလူနည်းစုကတော့အခုရွာသစ်မှာနေရတဲ့အိမ်တွေကပူကောင်းနေလို့တော့ပြောနေကြတယ်လို့ဆိုထားပါတယ်ကိုထောင်းဝင်းအောင
်အခြေအနေကရွာလုံးကိုကြောင်းခါရတဲ့အချိန်မှာမသိနာမည်လို့ကြောင်းရှိခဲ့ရတဲ့လူတို့တမန်ကိုရေခွန်းကျဲထားတာရှိတယ်အင်းဒီနေရာကိုလည်းဒီကောင်ကပြီးပါရတာနေခဲ့တဲ့တုံ့ပြန်မျိုးတွေနဲ့သူကလည်းတစ်ထည့်မျိုးမရှိတဲ့ပြဿနာကျေးရကုန်တဲ့မှုကိုချေခံနဲ့ငွားနဲ့သတိရှိနေထားလို့ခေါ်ရတာမျိုးတွေပြီးတဲ့အခါမှာအင်ဂျင်နီယာတိုင်ဆိုင်မှုကိုဒီနေ့ချိန်ထိလက်မမပေးသေးတဲ့ကျေးရတဲ့ဒီရောက်တော့အင်မတက်လို့ဆိုပြီးတိုင်ဆိုင်မှုအထောက်အကူရှိတဲ့ပြဿနာတွေအများကြီးနဲ့ဆိုင်ရပါတယ်အဲ့ဒီဆိုရွာလုံးရောင်တော့မရှိကြောင်းလည်းမိုက်ကျွန်တော်တော့ဒီနေ့ချိန်ထိအများကြီးကျန်နေတဲ့သဘောပါအဲ့တော့ဒီကတခုကတားကြည့်ပေးရလို့ဆိုတဲ့အခါမှာသူတို့မော်တာတဲ့ထုံးတယ်လေဒေသဆိုင်ရာကျေးရွာရှင်ကျေးမှုတွေအားလုံးတောင်းတာအဆောက်အအုံတွေနဲ့ကျောင်းရှိပေါ်မှာရပ်ချရတဲ့စစ်ခံရမှုတွေကထပ်တန်းတက်ချက်မှုမရှိတဲ့အတွက်မကောင်းချင်တဲ့အမှုတွေကိုကျွန်တော်တက်မလာပါနဲ့
အရှိကိုမျှော်ကြည့်မယ်ဆိုရင်ဒီစီမံကိန်းဟာစီးပွားရေးပညာရှင်တွေကတော့စီးပွားရေးအဖြစ်အကျိုးအမြတ်အများကြီးရနိုင်တဲ့စီမံကိန်းလို့သူတို့ကထောက်ပြကြပါတယ်ဆိုတော့တိုင်းပြည်အတွက်စီးပွားရေးအကျိုးအမြတ်များများရနိုင်တဲ့စီမံကိန်းဆိုရင်ဆက်လုပ်မယ်ဆိုရင်ဘယ်လိုအချက်တွေပြုပြင်ရင်အခုဆရာတို့ပြောရတဲ့အထက်မှာလုံပုံလုံနည်းမမှန်ကန်ဘူးဆိုတာကိုအဓိကဆရာတို့ကပြောနေကြတယ်ကိုဟောင်းဝင်းကလည်းသူတို့လုပ်တာကဘယ်လိုဖြစ်နေလို့ဘယ်လိုခံပြင်းစရာကောင်းလို့ကဒါတွေကိုအကုန်လုံးပြင်ပြီးတော့အပြစ်ကင်းအောင်လုပ်နိုင်ရင်ဒီစီမံကိန်းဆက်မလုပ်သင့်ဘူးလားကြီးတော့ကိုဟောင်းဝင်းအောင
်တကယ်စီမံကိန်းကိုတကယ်လုပ်နိုင်တဲ့အစီအစဉ်တွေလုပ်မယ်ဆိုရင်ဆိုတော့ဆရာတိတော်သူရှိမှဆရာဘလောက်ဒီလက်တွေလုတ်ပလေးဆိုတော့ဆရာတော်လက်ကျင်းတောင်ကိုလည်းလောကအားပြီးတော့အစီလုတ်ကြပါအဲလိုမျိုးချက်ပေါ်နေတယ်ဘယ်ကိုဆက်ချင်ပါလဲ
။ဒါမင်းတဲ့ညီညာရဲ့သဘောထားလည်းသိချင်ပါတယ်။တကယ်လို့ရှေ့ကိုဆက်လုပ်မယ်။တိုင်းပြည်အတွက်အကျိုးရှိရတကယ်စီမံကိန်းဆိုရင်အခုပြောခဲ့တဲ့ဟာတွေအကုန်လုံးအပြစ်ကြီးအောင်ပြင်ဆင်ပြီးတော့ဆက်လုပ်မယ်ဆိုရင်တော့လုပ်သင့်ပါလား။
အဲ့ဒီပုံမှန်လည်းကျွန်တော်နိုင်ငံကဒီပုံမျိုးတွေကိုတရားရဲနိုင်ငံဖြစ်ပါလေဒီလိုကျွန်တော်တို့ပြန်ကြားရတဲ့ထုတ်ပြန်မယ်ဆိုတော့ကျွန်တော်တို့သဘောတူပါတယ်ဘုရားပေါ်မှာကျွန်တော်ဒီ launch ဒီစီမံကိန်းအဲ့ဒီဒီစီမံကိန်းရပဲကျွန်တော်နိုင်ငံရဲ့အနာဂတ်ကိုဆုံးဖြတ်ပေးမှာလားကျွန်တော်ဒီနဲ့ဒုနယ်တယ်နဲ့ရှိနေကြတဲ့သမီးဒေတာဒီရာဇာနေရဲ့အရေးတွေကိုဖြေရှင်းတဲ့အခါမှာအဲ့ဒါတစ်ခါကျွန်တော်တို့ဒီစာချုပ်မှာတိုင်းနိုင်ငံသူတွေကကြားမှာဆိုလို့ဆိုရအပေါ်မှာအခြေခံမသိဘူးချိန်မထားသေးကြပါဘူးအဲ့တော့ကျွန်တော်ဒီကားနဲ့ဆန္ဒတွေနဲ့အဲ့ကျွန်တော်ဒီစီမံကိန်းမှာဒီလိုမျိုးငါးတာမှုတွေပေါ်မှာလာချိန်ဆလို့ပါတယ်ဆက်ဆက်ရဒီကားမျိုးလည်းနားလည်နိုင်တဲ့အလားတူမှုသဘောပေါက်နေနိုင်တဲ့အဒီကားဆက်ဆက်ရေးတွေရှိပါတယ်နံပါတ်၁ကတော့ဆက်ဆက်ရေးပါမယ်ဆက်ဆက်ရေးအပေါ်ကဆက်ဆက်ရေးသွားကြလို့ဆိုဆက်မပြေပါဘူးကျွန်တော်တို့မှာလည်းဒီကားကြီးရဲ့တင်းမာမှုဒီကားကြီးရဲ့ဆန္ဒသဘောထားတွေနဲ့အလားဒီပေါ်မှာညီကြတဲ့ဆောင်းပြေပြေပညာရှင်တွေပါဝင်ဒီလူတွေရဲ့ဆန္ဒတွေနဲ့တော့ကျွန်တော်တို့ကွာဟနေကြအောင်ပါပါခင်အဲ့ဒီဒီမှာလည်းဆက်လက်ဒီဆက်သွားပြင်နေဆိုတာကိုစာချုပ်မှာတော့မဟုတ်ပဲနဲ့ကျွန်တော်ဒီလိုကြားလို့ကအလားဒီဒေတာကြီးတစ်ခုတော့ချင်းချင်းနဲ့ဒီရှိလာတဲ့ဟာမျိုးတွေနဲ့ကျွန်တော်ညီမတော်ရဲ့ဘဝတူကိုဆောင်ရမ်းနေပါလေဒါကအဓိကကြောက်ရွံ့လို့ကျွန်တော်မြင်ပါတယ
်တရရှိမြတ်ခင်ဗျာကျွန်တော်အခုဆက်လက်ပြီးအငင်းစားရုခဝေရဗမခဥညူပေါင်းရဲ့သဘောထားကိုကြည့်ကြအောင်ပါခင်ဗျာဥညူပေါင်းပါအခုလောလောဆယ်မှာမြန်မာနိုင်ငံသဘာဝပတ်ဝန်းကျင်ထိနေကိစ္စတွေကိုသူရိနာပြုလုပ်ပြီးတော့အခါအလျော်စွာအကြံပြုချက်စာတမ်းတွေရေးသားနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ
်သဘာဝပတ်ဝန်းကျင်ဆိုတာကဗျာကျွန်တော်သိတာကတော့ကျွန်တော်တို့ biological environment ပဲကျွန်တော်သိတာဟုတ်အဲ့ဒီ biological environment ကိုသိချင်လို့အဲ့ဒီရည်ဒီတာမှာသူကဒီမှာပေါ်ညွှန်တာကတော့ဒီ endangered species ကြီးဘာမှမရှိပါဘူးလို့ပြောတာလေအဲ့ဒါ endangered species ကြီးမရှိဘူးဆိုရင်တော့biological impact ကတော့သိပြီးတော့မိမိမှမမရှိနိုင်ဘူးဒါယူဆရပါတ
ယ်ဟုတ်ကဲ့ဆရာအခုကျွန်တော်ကမြတ်သောအဖြစ်လက်ကျွတ်လှူရှာတဲ့လူတွေရဲ့သဘောထားကိုမြင်ကြည့်တော့သူတို့ကတော့ သူတို့ကိုအကြမ်းဖက်နေနေရတာသူတို့ရဲ့မညှိမနှိုင်းမနဲ့ transparency မရှိပဲနဲ့လုပ်သွားခဲ့တာတကူမကျေနပ်ခံပြင်းတာပိုများနေကြတယ်ရှင်။အ
ဲ့ဒီကလား social ကတော့ကျွန်တော်တို့ social ဘိုင်းပေါ့နော်။နောက်ပြီးတော့ကျွန်တော်တို့ environmental impact assessment လုပ်တဲ့အခါမှာအဓိကတော့အဲ့ဒီကျွန်တော်တို့ public disclosure လုပ်ပြရမှာပေါ့နော်။ဒီလိုကိုဖွင့်ချရမယ်အကြောင်းအချက်လက်တွေဖွင့်ပြရမယ်။ပြီးတော့သူတို့ရှာနေပြီးတော့အကြံဉာဏ်ယူရမယ်။stakeholder တွေရှင်းနေပြီးတော့အကြံဉာဏ်ယူရမယ်။နောက်သူတို့ကိုအားလုံးအချက်လက်တွေဖွင့်ပြရမယ်။ဒါတော့ပါတယ်။အဲ့ဒီကိစ္စမလုပ်ခဲ့တာလို့ဒီထဲမှာလည်းထောက်ပြတာပါအဲ့ဒါသိပါတယ
်။ဆရာတို့ဟာမြစ်ဆုံကိစ္စမှာလည်းဆရာတို့ကအထူးကြလေ့လာခဲ့ပြီးတော့ဖော်ထုတ်ကံကွက်ခဲ့တာတွေ့ရပါတယ်ဆိုတော့ဒီကျင်းနီတောင်စီမံကိန်းနဲ့မြစ်ဆုံစီမံကိန်းကိုဆရာဘယ်လိုနှိုင်းယှဉ်မလဲသဘာဝပတ်ဝန်းကျင်ဘက်က
မြစ်ဆုံနဲ့ကျွန်တော်တို့မတူတဲ့အချက်ကတော့မြစ်ဆုံကတော့ဒီဒေသခံကချင်လူမျိုးတွေရဲ့ heartland ဖြစ်တယ်။ပြီးတော့သူတို့ရဲ့ cultural heritage ဖြစ်တယ်။နောက်ပြီးတော့ကျွန်တော်တို့ဒီမှာက landscape ကနေလည်းဒါတံပိုးထားကြတဲ့ဟာဖြစ်တဲ့အတွက်ဒါအဲ့ဒီနေရာကိုမလုပ်တတ်ပါဘူးလို့ကျွန်တော်ယက်တည်ခဲ့တာဖြစ်တယ်။အခုအဲ့ဒီလိုယက်တည်ဖို့အတွက်လက်ပတော်တော်မှာတော့အဲ့ဒီလိုဒေသနဲ့ပတ်သက်တဲ့ကာဆရာဟာရဒိရှုကာဆရာပတ်သက်တဲ့မူနီမန်အဲ့ဒါကပြည်သာရှင်ကတတ်တတ်လေးလာပမာကျွန်တော်ဒီထဲမှာသူထောက်ပြထားတာလေဒီဆရာတော်ရဲ့နေရတာလေဒါအထောက်ထားတကယ်တမ်းခက်ခဲလို့မရှိပါဘူးပြောတာရှိတယ်ဟောဆိုဒေးဆရာတော်ကအဲ့အချိန်တုန်းကတိကျတဲ့နည်းခံရတယ်လို့သူထဲမှာဆိုထားတယ်ဒါကြောင့်အခုရှိနေတဲ့အဆောက်အဦတွေကနောက်မှဆောက်တဲ့အဆောက်အဦတွေလို့ဆိုထားတယ်ဒါကျွန်တော်အနေနဲ့ဘယ်လိုမှဒီလိုမှတ်ချက်ပြီးလို့မရဘူး။အဲကြောင့်မို့မျက်စုံနဲ့ဒီကောင်တွေကတော့ရှင်လို့မရတာကအဲ့ဒီကျွန်တော်ကမျက်စုံမှာတော့ကျွန်တော်ပြောတဲ့ကျွန်တော်ထောက်ပြတာလည်းအချက်တွေရှိပါ